တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိခြားနိုင်ရေးအတွက်ဗက်ပေါင်းစုံကဆောင်ရွက်နေပေမဲ့လည်းလိုအပ်ချက်တွေရှိနေနိုင်တယ်ဆိုတာကိုတရုတ်နိုင်ငံအနေနဲ့အသိမှတ်ပြုရမယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ကတိုက်တွန်းလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တည်ဆုံသူအရေအတွက်တနည်းချာများလာတဲ့အချိန်မှာပဲကမ္ဘာလုံးဆိုင်ရာစောင့်ကြည့်မှုတရားစတင်နိုင်မှုနဲ့သတင်းချက်လက်တွေအလွန်ကြာမဖြစ်ရေးလဲကုလသမဂ္ဂအဖွဲ့အစည်းတွေကကြိုးပမ်းနေပါတယ်မတ်တန်ဂီထိုက်ကစူးစီးတင်ပြပေးထားပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုကုစားနိုင်ရေးအတွက်တရုတ်ဘက်ကဗက်ပေါင်းစုံအားထက်ဆောင်ရွက်နေပေမဲ့လိုအပ်ချက်တွေရှိနေနိုင်တယ်ဆိုတာကိုအသိအမှတ်ပြုဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတက်ရက်စ်ကအင်ဂါနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ
် This has been an epidemic situation that has been
ကိစ္စအဆိုရင်အလွန်ခက်ခဲနေတဲ့နေလမ်းမျိုးနဲ့ကြီးထွားလာနေပြီးကာယရောဂါအခြေအနေမျိုးတစ်ခုဖြစ်နေပါပြီဒီဥပက္ကလည်းဒီကိစ္စတုံ့ပြန်ကြိုက်တွေ့ရင်းမှာအရင်မြစ်တွေစွန့်ရနေအစွမ်းကုန်သုံးဆက်ဆောင်နေလို့ကျွန်တော်တို့ယုံကြည်ပါတယ်သူတို့ရဲ့ကြိုးပမ်းချက်ကိုကျွန်တော်တို့အနေနဲ့အပြည့်အဝအသိမှတ်ပြုပါတယ်ဒါပေမဲ့ဒီလိုအခြေအနေမျိုးပြဿနာမျိုးမှာပြပောင်းဆောင်ကစောင့်နေတာတွေလည်းတစ်ခါတည်းမှမလုံလောက်တတ်ပါဘူးဒီချက်ကိုအရင်ဆုံးအသိအမှတ်ပြုရမှာကတရုတ်နိုင်ငံဖြစ်ပါတယ
်လူချင်းချင်းကူးစက်မှုဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်အရေးကြောင့်နိုင်ငံတွေအနေနဲ့ခီးသောလာခွင့်ကန့်သက်ချက်တရုတ်နိုင်ငံနဲ့လေကြောင်းခီးစဉ်ပြန်တမ်းမှုတွေဆိုင်းငံ့ထားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကိုသတင်းပို့ထားတဲ့နိုင်ငံပေါင်း22နိုင်ငံရှိနေပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတော့
Today I'm writing to all ministers of health to request an immediate
ချဲ့လက်မြဝင်မှုပိုင်းမှာပို့ပြီးတိုးတက်အောင်လက်ငင်းဆောင်ရွက်ကြရေးအတွက်ကျန်းမာရေးဝန်ကြီးအားလုံးကိုကျွန်တော်စာရေးပန်ကြားထားပါတယ်။ဒီနေ့ကပြောခဲ့သလိုပါပဲဒီရောဂါပြန့်နှံ့မှုကိုတစ်ကမ္ဘာလုံးကစီးလုံးညီညွတ်မှုအားနဲ့ဝိုင်းဝန်းဆောင်ရွက်မှသာအောင်မြင်မှာဖြစ်တဲ့အတွက်စောင့်ကြည့်ရေးလုပ်ငန်းစဉ်မှာအားလုံးကပူးပေါင်းဆောင်ရွက်ခြင်းနဲ့စကြရမှာဖြစ်ပါတယ
်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးလူထုကြားဆွေးနွေးမှုမလွန်ကဲစေဖို့လေကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဆောင်ရွက်နေတာပါ WHO ရဲ့ကမ္ဘာတလွာကူးစက်ရောဂါကြောင့်ထိခိုက်မှုများအတွေ့ကြိုတင်ပြင်ဆင်မှုဆိုင်ရာဌာနအကြီးအကဲဒေါက်တာ Seville Bryan ကအခုလိုပြောပါတယ်
But what we have noticed in previous outbreaks is that usually people
are ဒီနောက်ကူးစက်ရောဂါပြန့်နှံ့မှုတွေမှာလူတွေအနေနဲ့သတင်းချက်လက်တွေကမလိုအပ်ဖြစ်နေအလွန်ကြိုများနေတာကိုတွေ့ရပါတယ်ဒါကြောင့်ခုခါမှာကျမတို့အနေနဲ့ Google တို့လိုတခြားအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေပြီးသူတို့ဘက်ကလည်း SOS အရေးပေါ်သတိပေးချက်အစီအစဉ်တရက်ကိုစတင်လိုက်ပါတယ်။ဒီလိုလုပ်လိုက်တာကြောင့်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အချက်အလက်တွေကိုတနေရာထဲမှာရှာဖွေရယူနိုင်ရေးအထောက်အကူဖြစ်စေမှာပါ
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကတရုတ်တနိုင်ငံထဲမှာအဆိုးရွားဆုံးဖြစ်နေပေမဲ့လည်းတခြားနိုင်ငံ၉ခုမှာလည်းလူအချင်းချင်းကူးစက်ခံရမှုပေါင်း28ဦးရှိနေတယ်လို့ WHO ကပြောဆိုထားပါတယ်